ဒီနေ့ပူးတွဲသတင်းစာရှင်းလင်းပွဲကိုတက်သူရိပ်သာလမ်းတစ်ချောင်းနဲ့အနီးနားကလမ်းတွေမှာလုံခြုံရေးတွေတင်းကျပ်စွာချထားပြီးကျင်းပခဲ့တာဖြစ်ပါတယ်။သမ္မတဥပမာကဒေါ်ဆန်းစုကြည်နဲ့ဆွေးနွေးဖြစ်တာတွေကိုအခုလိုရှင်းပြပါတယ်
။ Today, Dr. Su and I had a wide-ranging discussion about how the United States can help facilitate and bolster Burma's democratic transition. We talked about the need for stronger rule of law, for elections that are free, fair, and inclusive.
ဒေါ်ဆန်းစုကြည်နဲ့ဒီနေ့ဆွေးနွေးဖြစ်တဲ့အကြောင်းအရာတွေတော်တော်များများဆွေးနွေးတဲ့အထဲမှာအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပုံမှန်အားကောင်းလာအောင်ဘယ်လိုကူညီနိုင်မလဲဆိုတာတွေကိုအဓိကထားဆွေးနွေးဖြစ်ပါတယ်။အဲ့ဒီအထဲမှာတရားဥပဒေစိုးမိုးရေးလာမယ့်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့အပြင်အားလုံးပါဝင်ခွင့်ရတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအရက်သားအစိုးရကဩစာညောင်းတဲ့အဆင့်ထိဖြစ်ဖို့တွေကိုဆွေးနွေးဖြစ်ပါတယ်။ဒါအပြင်တိုင်းရင်းသားလူမျိုးစုတွေအကြားအမျိုးသားရင်ကြားစီရေးအတွက်လည်းဆွေးနွေးဖြစ်ပါတယ်။ပိုအဓိကထားဆွေးနွေးဖြစ်တာကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုမျိုးတွေမဖြစ်အောင်အလုံးခွဲခြားဆက်ဆံမှုမရှိဘဲနေထိုင်သွားကြဖို့အရေးကိုလည်းဆွေးနွေးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။နိုင်ငံသားသတင်းတော်တူကမြန်မာနိုင်ငံမှာဘာသာမတူသူတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုမေးမြန်းရမှာအခုလိုဖြေခဲ့ပါတယ
် Always been against violence of any kind either on racial grounds or religious grounds or ideological grounds we do not believe that violence really resolves anything at all
ကျမအနေနဲ့ဘလို့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုမဆိုစန့်ကျင်ပါတယ်ကျမတို့ပါတီစထောင်ကလေးကအကြမ်းမဖက်ရေးလမ်းစဉ်ကိုကျင့်သုံးခဲ့တာဖြစ်ပါတယ်အကြမ်းဖက်မှုတွေကိုဘလို့ဖြေရှင်းမလဲလို့မေးတာကိုဖြေရမယ်ဆိုရင်တရားဥပဒေစိုးမိုးမှုကအထူးအရေးကြီးပါတယ်ပြည်သူတွေအနေနဲ့တစ်ဖက်နဲ့တစ်ဖက်စကားမပြောခင်အားလုံးကသူတို့ဘဝတွေလုံခြုံမှုရှိတယ်ဆိုတဲ့ခံစားမှုမျိုးယုံကြည်မှုမျိုးရှိဖို့လိုအပ်ပါတယ်တရားဥပဒေစိုးမိုးရေးအတွက်အစိုးရမှတာဝန်ရှိပါတယ်ပြည်သူတွေကလည်းတရားဥပဒေစိုးမိုးရေးဆိုတာကိုလက်ခံဖို့လိုအပ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောခဲ့တာပ
ါသတင်းမီဒီယာသမားတွေကိုဖမ်းဆီးချုံနောက်မှုတွေရှိနေတာနဲ့ပတ်သက်ပြီးသတင်းတောက်တူကနိုင်ငံတော်သမ္မတနဲ့ဆွေးနွေးဖြစ်ပါသလားလို့မေးမြန်းရမှာသမ္မတဥပမာကအခုလိုဖြေခဲ့ပါတယ်
up specific cases with him I brought up a basic principle that I stated earlier which is that a free press is a foundation for any democracy
အသေးစိတ်ကိစ္စတွေကိုတခုချင်းဆွေးနွေးတာမရှိပါဘူးသတင်းမီဒီယာလွတ်လပ်ခွင့်ဟာဘယ်လိုဒီမိုကရေစီစနစ်မျိုးအတွက်မဆိုအခြေခံလိုအပ်ချက်ဖြစ်တယ်လို့ဆွေးနွေးဖြစ်ပါတယ်အစိုးရတွေရဲ့လုပ်ရက်တွေကိုစောင့်ကြည့်ဖို့အတွက်သတင်းမီဒီယာတွေကတာဝန်ယူရပါတယ်အစိုးရကသတင်းမီဒီယာတွေကိုထိန်းချုပ်ထားမယ်ဆိုရင်ပြည်သူတွေအမှန်သိဖို့အခက်အခဲဖြစ်ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာ၊တပ်ဖြတ်တာ၊ချိန်ချောက်တာတွေရှိတဲ့ဘဲအစိုးရမျိုးကိုမဆိုမိမိတို့အနေနဲ့ရှိလာရင်ပြောရမှာဖြစ်တယ်လို့သမ္မတဥပမာကပြောခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘူးဆိုရင် NLD အနေနဲ့ရွေးကောက်ပွဲမှာအခက်အခဲဖြစ်နိုင်မလားဆိုပြီးသတင်းတောက်တူကမေးမြန်းရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေခဲ့ပါတယ
် That proportional representation is not going to be instituted. So when we started defending first past the post system against proportional representation
လက်ရှိအခြေအနေမှာအဲ့ဒီမေးခွန်းကိုမေးဖို့စောင်းနေပါသေးတယ်။ PR စနစ်ရွေးကောက်ပွဲမှာမတုံးတော့ဘူးလို့အခုဆိုရင်လွှတ်တော်ကဆုံးဖြတ်လိုက်ပါပြီ။ PR ကိုကန့်ကွက်ခဲ့တော့ကလည်း NLD ကိုယ်စားလှယ်ဟာအနည်းစုဖြစ်တဲ့အတွက် PR ကိုကန့်ကွက်လဲထူပါမလားဆိုပြီးတန်လျာရှိကြပါတယ်။တကယ်တော့ဘေဟာကတိုင်းပြည်အတွက်အကောင်းဆုံးလဲဆိုတဲ့ယုံကြည်ချက်နဲ့ကန့်ကွက်တာဖြစ်ပါတယ်။အခုဖွဲ့စည်းပုံပြင်ဖို့တောင်းဆိုနေတာဟာလေကျမတို့အနိုင်ယူခြင်းလို့ပြောနေတာမဟုတ်ပါဘူး။ဒီတိုင်းပြည်ကိုပြည်သူတွေရဲ့ဆန္ဒအတိုင်းဒီမိုကရေစီတိုင်းပြည်အလုပ်ဖြစ်တဲ့တိုင်းပြည်မျိုးဖြစ်ချင်တယ်ဆိုရင်လက်ရှိဖွဲ့စည်းပုံမှာပါတဲ့တချို့အခန်းတွေဟာမဖြစ်သင့်ဘူးဆိုတာကိုပြောနေတာဖြစ်ပါတယ်။ပြည်သူတွေကလည်းဖွဲ့စည်းပုံပါအခန်းတချို့ကိုပြင်ဆင်စေလိုတယ်။ကျမတို့ကိုထောက်ခံတယ်ဆိုတာယုံကြည်ပါတယ်။ကျမတို့ကလည်းသဘောထားမတူသူတွေနဲ့ညှိနှိုင်းဆွေးနွေးပြီးအပြေရှာဖို့ကိုပဲလိုလားပါတယ်လို့ဒေါန်ဆန်းစုကြည်ကပြောသွားတာဖြစ်ပါတယ်
။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လေသမ္မတဥပမာကအခုလိုပြောပါတယ်
။ Legitimate government has to be based on rule of law and a recognition that all people are equal under the law and discrimination against the Rohingya or
တရားဝင်ရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရတိုင်းဟာတရားဥပဒေစိုးမိုးရေးကိုအလေးထားရမှာဖြစ်တယ်လို့ပြည်သူတွေတိုင်းဟာလည်းတရားဥပဒေရှေ့မှာတန်းတူအခွင့်အရေးရရှိဖို့လိုအပ်ပါတယ်။ရိုဟင်ဂျာဒါမှမဟုတ်လူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိနေတဲ့တိုင်းပြည်မျိုးမြန်မာနိုင်ငံဟာဘယ်တော့မှမဖြစ်လိုခဲ့ပါဘူး။လူမျိုးမတူဘာသာမတူသူတွေကိုခွဲခြားဆက်ဆံခြင်းအပြင်တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကိုပါထိခိုက်မှုတွေရှိလာနိုင်မှာဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ ဒီနေ့သတင်းစာရှင်းလင်းပွဲအပြီးမှာအမေရိကန်သမ္မတဥပမာဟာအမေရိကန်တန်ယုံမှာအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့သလိုညနေပိုင်းမှာလည်းရန်ကုန်တပ်သို့စင်ရတုအခမ်းမမှာအရှိတောင်အာရှနိုင်ငံများအာဆီယံအဖွဲ့ဝင်နိုင်ငံတွေကလူငယ်200ကျော်နဲ့တွေ့ဆုံပြီးမေကွန်းပြောခဲ့ပါတယ်ခင်ဗျာ။